Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA အမေရိကန်တိုင်းရဲ့2016ခုနှစ်ဧပြီလ9ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိန်းကြီးညာမှာပါပနမနိုင်ငံရဲ့ဗနာငွေကြေးပိုင်းလုတ်ကင်မှုတွေကိုပြန်သုံးသပ်ဖို့တီးခြားလွတ်လပ်တဲ့ကော်မရှင်တရက်ဖွဲ့မယ်လို့သမရကကြေညာလိုက်ပါတယ်ဇီကာဗိုင်းရပ်စ်ပြန့်နှံ့တာကိုတားဆီးဖို့အီဘိုလာအတွက်ရာထားတဲ့ရန်ပုံငွေဒေါ်လာ1600နီးပါးကိုသုံးမယ်လို့အမေရိကန်ဆိုရကပြောပါတယ်အမေရိကန်သမရဘရာကိုဘာမာကဘူဒူးနေမှာသမရဦးထင်ကျော်နဲ့ဒေါ်ဆန်းစုကြည်တို့ကိုတယ်လီဖုန်းဆက်ပြီးချီကျူးဂုဏ်ပြုစကားပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
အခုညနေခင်းနာဆရာမသတင်းဆောင်မတွေထဲမှာတော့အရင်ဆုံးနိုင်ငံတော်ရဲ့အတိုင်းမင်ခံဒေါ်ဆန်းစုကြည်ရဲ့လက်မှတ်နဲ့ထုတ်ပြန်လိုက်တဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးမဲ့ကိစ္စမှာဥပဒေကြောင်းအရနိုင်ငံတော်သမရရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်လို့
ပရိမောရှင်အုပ်ရဲ့ပုံမှန်200လေးကကြီးရဲ့ကျေမွန်တဲ့ကျေသောဥပဒေပုံက400ရဲ့အဲ့ဒီနှစ်ခုနဲ့သမရကထုတ်ပေးလို့ရကာလုံရဲ့ထောက်ခံချက်မလိုဘူး
ရှင်နေဥက္ကဋ္ဌရဲ့ပြောပြချက်ကိုနားဆင်ရမှာဖြစ်တယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးကမြန်မာပြည်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာကူညီပေးသွားမယ်ဆိုတဲ့ဂရိစကားနဲ့လာအိုနဲ့မြန်မာနယ်စပ်မှာတော့မူရစ်စိတ်ကြဆေးထုတ်ရမှာအသုံးပြုတဲ့ကဖိန်းတွေကိုကီလိုဂရမ်4500နီးပါးဖန်စီရခဲ့တယ်ဆိုတဲ့သတင်းကိုလည်းထုတ်လွှင့်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြေညာပေးကြပါမယ်ရှင်
အင်္ဂါနေ့ကဝစ်ကွန်ဆင်ပြည်နယ်မှာလုပ်တဲ့ primary ပနာမရွေးချယ်ပွဲမှာဒေါ်နယ်ထရမ့်ဟာတက်ခရုစ်ကိုအကြီးအကျယ်ရှုံးသွားပေမဲ့အားရတဲ့ပုံမရှိပဲမနေ့ကနယူးယောက်မြို့မှာမဲဆွဲစည်းရုံးဟောပြောပါတယ်။နယူးယောက်ဟာထရမ့်ရဲ့ဇာတိပြည်နယ်ဖြစ်ပြီးဧပြီလ19ရက်နေ့အဲဒီမှာလုပ်မဲ့အရေးပါတဲ့ primary ပနာမရွေးချယ်ပွဲမတိုင်ခင်ကောက်ယူတဲ့လူလူစစ်တမ်းမှာထရမ့်ကခရုစ်နဲ့ဝါယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေဆစ်တို့ထက်အသာစီးရနေတာကိုတွေ့ရပါတယ်။ Long Island အရက်မှာလုပ်တဲ့မဲဆွဲစည်းရုံးပွဲမှာထရမ့်ကခရုစ်ကိုလှောင်ပြောင်ပြောဆိုပါတယ်The Bronx အရက်မှာဗိုလ်ဒူးနေကလုပ်တဲ့ Cruise ရဲ့မဲဆွယ်စီယုံဘွဲကိုလူ100လောက်ပဲတက်ပြီးသူ့ရဲ့မဲဆွယ်ဘွဲကိုတော့လူ2000လောက်တက်တယ်လို့ Trump ကပြောပါတယ်။ Trump မဲဆွယ်စီယုံဘွဲလုပ်တဲ့နေရာရဲ့အပြင်ဘက်မှာတော့ဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။ New York ရဲ့စံတန်ဘိုးတွေလို့ဆိုရမယ် New York Values ဆိုတာကိုမဲဆန္ဒရှင်တွေကစိတ်ပြက်နေပြီလို့ပြောထားမှုတဲ့ Cruise ကိုလည်းဆန္ဒပြကန့်ကွက်သူတွေရှိခဲ့ပါတယ်။သူပြောတာဟာ Liberal Party နိုင်ငံရေးသမားတွေကိုရည်ရွယ်တာပါလို့ Cruise ကပြောပေမဲ့ New York မြို့သူမြို့သားအများပြားကတော့သူတို့ကိုစော်ကားတယ်လို့မြင်ကြတာပါ။အင်္ဂါနေ့ဝစ်ကွန်ဆင်ပြည်နယ်ပနမရွေးချယ်ပွဲကိုအပြတ်အသတ်အနိုင်ရပြီးပါတီညီလာခံကိုယ်စားလှယ42ယောက်စလုံးရဲ့မဲတွေကိုရလိုက်ပြီးတဲ့နောက်ဒါဟာ Republican Party ကိုစားပြုသမရလောင်းရွေးချယ်ပွဲမှာအချိုးအကွေ့တစ်ခုဖြစ်တယ်လို့ Ted Cruz ကပြောပါတယ်
။ကမ္ဘာတလွားဩဇာကြီးသူတွေကြော်ကြားသူတွေနဲ့နိုင်ငံရေးသမားအများအပြားရဲ့လျှို့ဝှက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဖွင့်ချလိုက်တဲ့ Panama Papers Panama ဆရွက်စဒန်အရှုပ်တော်ပုံကြီးပေါ်ပေါက်လာမှုအတွင်းပနမနိုင်ငံရဲ့ငွေကြေးဆိုင်ရာလုပ်ပုံလုပ်နည်းတွေကိုပြန်လည်သုံးသပ်ဖို့အတွက်အစိုးရကလွတ်လပ်တဲ့ကော်မရှင်တစ်ခုဖွဲ့စည်းမယ်လို့သမ္မတယွန်ကာလော့ဘယ်လာရက်စ်ကပြောဆိုလိုက်ပါတယ်။နိုင်ငံရဲ့လက်ရှိလုပ်ကင်ပုံတွေကိုလေ့လာသုံးသပ်ပြီးဗန္နာရေးနဲ့တရားဥပဒေရေးရာစနစ်အတွင်းပွင့်လင်းမြင်သာမှုခိုင်မာစေရေးလှုပ်ဆောင်ရမယ့်ကိစ္စတွေကိုအစိုးပြုတင်ပြမယ်ကော်မရှင်မှာပြည်ရင်းပြည်ပကျွမ်းကျင်သူတွေပါဝင်မယ်လို့လည်းသမ္မတကမနေ့ဗုဒ္ဓဟူးနေ့ကရုပ်မြင်သံကြားကနေထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုသွားပါတယ်ဒီအကြံပြုချက်တွေကိုပနမနိုင်ငံကတခြားနိုင်ငံတွေနဲ့လည်းမျှဝေသွားမှာဖြစ်တာကြောင့်စီးပွားရေးကဏ္ဍအလုံးစုံပွင့်လင်းမြင်သာမှုကိုမြှင့်တင်ပေးနိုင်ဖို့အတွက်ပူးတွဲဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့သမ္မတကပြောဆိုပါတယ်တချိန်တည်းမှာပဲပြင်သစ်နိုင်ငံကပနမနိုင်ငံကို Green List လို့ခေါ်တဲ့ကမ္ဘာပေါ်မှာအခွင့်အရေးပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံများစင်းတဲ့ကိုထည့်သွင်းလိုက်ပြီးနိုင်ငံတကာစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ကြီး OECD အနေနဲ့လည်းအလားတူဆောင်ရွက်ဖို့တိုက်တွန်းနေတာဖြစ်ပါတယ်ပနမာပေပါစ်တွေပေါက်ကြားထွက်လာမှုဟာဆိုရင်နိုင်ငံရဲ့စီးပွားရေးကဏ္ဍအတွင်းလျှို့လျှို့ဝှက်ဝှက်လှုပ်လှုပ်ရတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့ OECD ရဲ့အတွင်းရေးမှူးအန်ဂယ်ဂါရီယာကပြောဆိုလိုက်ပြီးလူတွေအနေနဲ့ဥပဒေပိုင်းတာဝန်ရှိသူတွေမသိအောင်သူတို့ငွေတွေတိမ်းထားလို့ရအောင်ခွင့်ပြုထားတဲ့အဓိကနောက်ဆုံးနေရာတစ်ခုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်
ချင်းကနေတဆင်ဖြစ်တဲ့ဇီကာဗိုင်းရပること ပြန်ပွားတာကိုတားဆီးဖို့အတွက်အီဘိုလာရောဂါပိုးတိုက်ဖျက်ရေးအတွက်ရာထားတဲ့ရန်ပုံငွေအမေရိကန်ဒေါ်လာ1600နီးပါးကိုအသုံးပြုမယ်လို့သမ္မတဥပမာအစိုးရကပြောပါတယ်။ဇီကာဗိုင်းရပ်ကိုနှိမ်နှင်းဖို့ပြီးပြည့်စုံတဲ့အစီအစဉ်တစ်ခုလုပ်နိုင်ရေးအတွက်ဒေါ်လာ1000နီးပါးလောက်ကိုအရေးပေါ်ဖြည့်ဆွက်ရန်ပုံငွေဖြည့်ချထားပေးဖို့အစိုးရကပန်ကြားထားတဲ့ပေါ်ကွန်ကရက်လွှတ်တော်အနေနဲ့ရည်ရွယ်လှုပ်ဆောင်မှုလည်းအင်ဂျီရောအကြီးတန်းတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အဲ့ဒီရန်ပုံငွေတာမရဘူးဆိုရင်အမေရိကန်အနေနဲ့ ဇီကာဗိုင်းရပ်စ်ကိုစနစ်တကျနှိမ်နှင်းနိုင်စွမ်းရှိမှာမဟုတ်တဲ့အပြင်ချင်းထိန်ချုပ်ရေးနဲ့စောင့်ကြည့်ရေးယောဂဆန်သက်စစ်ဆေးရေးနဲ့ကာကွယ်ဆေးဖော်ထုတ်ရေးတွေမှာပါနှောင့်နှေးသွားမယ်လို့အင်ဂျီရိုတာဝန်ရှိသူတွေကပြောပါတယ်။ဇီကာဗိုင်းရပ်စ်နဲ့ပုံမှန်မဟုတ်ဘဲသေးငယ်တဲ့ဥကောင်းနဲ့ကလေးတွေမျိုးဖွားလာတဲ့မိုက်ခရိုစီဖလီလို့ခေါ်တဲ့ချိုးရင်းကျက်အကြအဆက်အဆက်ကိုခံမပြောဆိုတာတွေရှိထားပေမဲ့လည်းဓာတ်ရိုက်ဆက်ဆက်တာမျိုးကိုတော့အခုချိန်ထိမပြနိုင်သေးပါဘူး။အမေရိကန်ပြည်ထောင်စုမှာအခုချိန်ထိဆိုရင်ဇီကာဗိုင်းရပ်စ်ပိုးကူးစက်တဲ့ဖြစ်ရပ်ပေါင်း682ခုရှိတာကိုအတည်ပြုထားပြီးအဲ့ဒီအထက်မှာကိုဝင်ဆောင်မျိုးသမီး64ယောက်ပါတယ်လို့အမေရိကန်ကျန်းမာရေးနဲ့လူမှုဖွလုံရေးဌာနဝန်ကြီးကပြောထားပါတယ်။ဇီကာပိုးနဲ့ဆက်ဆက်တဲ့မိုက်ခရိုစီဖလီလက္ခဏာအခြေအနေဖြစ်ရတဲ့ခုကိုတော့ဟာဝိုင်ရီပြည်နယ်မှာအတည်ပြုထားပါတယ်။
ယူကရိန်းနိုင်ငံနဲ့ဥရောပသမဂ္ဂကြားကုန်သွယ်ရေးသဘောတူညီချက်ကိုအတိမပြုဘူးလို့နယ်သာလန်ပြည်သူမဲဆန္ဒရှင်တွေကလူမှုသဘောထားကောက်ယူမှုတစ်ခုအတွင်းမှာပြသလိုက်ပါတယ်။အခုပြုလုပ်တဲ့လူမှုဆန္ဒသဘောထားကောက်ယူမှုကတော့မဲဆန္ဒရှင်တွေမဲမထည့်မနေရတော့မဟုတ်ပါဘူး။မနေ့ဗုဒ္ဓဟူးနေ့ကပြုလုပ်တဲ့မဲပေးပွဲရဲ့မဲရလ69ရာခိုင်နှုန်းရေးထွက်ပြီးချိန်မှာမဲဆန္ဒရှင်67ရာခိုင်နှုန်းကသဘောတူညီချက်ကိုညှင်းပယ်ပြီး38ရာခိုင်နှုန်းကအတိပြုပါတယ်။သဘောတူညီချက်ကိုအတည်ပြုဖို့မျှော်လင့်ထားတဲ့နယ်သာလန်လွှတ်တော်ကလည်းအခုမဲခွဲမှုနဲ့လူထုရဲ့သဘောထားကိုရှင်းရှင်းလင်းလင်းပြသလိုက်တာလည်းဖြစ်ပါတယ်။နောက်ထပ်ဘာလုပ်မယ်ဆိုတာကိုဆုံးဖြတ်ဖို့အတွက်နယ်သာလန်အစိုးရကလွှတ်တော်နောက်ဥရောပမိတ်ဖက်တွေနဲ့ညှိနှိုင်းတိုင်ပင်သွားမယ်လို့ဝန်ကြီးချုပ်မတ်ရိုတေကမနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာပြောပါတယ်။ဒီလုပ်ငန်းစဉ်ကရက်ပိုင်းဒါမှမဟုတ်သတင်းပတ်တွေနဲ့ချီကျမြင့်နိုင်တယ်လို့လည်းဝန်ကြီးချုပ်ကသတိပေးပြောဆိုပါတယ်။မဲရီအတွက်မှုပြီးဆုံးကနီးပြီဖြစ်ပေမဲ့တရားဝင်မဲရလတ်တွေကိုတော့အေပီလ12ရက်နေ့မတိုင်ခင်အထိထုတ်ပြန်မှာမဟုတ်ပါဘူး။မနေ့ဗုဒ္ဓဟူးနေ့လူမှုဆန္ဒသဘောထားကောက်ခံမှုမှာနယ်သာလန်မဲဆန္ဒရှင်12တန်းခွဲတဲ့က32.200ခန့်လုံးမဲထည့်ခဲ့ပါတယ်။ဒီ 32.200 ခန့်လုံးပမာဏတဲ့က300ခန့်လုံးကတော့အတိတ်အဆောင်ရှိနိုင်ပါတယ်။လူမှုဆန္ဒသဘောထားရလတ်ကိုတရားဝင်အတည်ပြုဖို့အတွက်မဲဆန္ဒရှင်300ခန့်လုံးမဲထည့်ဖို့လိုအပ်တာလည်းဖြစ်ပါတယ်ရှင်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးမြန်မာနိုင်ငံမှာအရသာအစိုးရတရက်ကိုထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရာကိုဘာမားကကြီးကျူးတဲ့အကြောင်းအေဗီလာ6ရက်နေ့ကသမ္မတတိဦးထင်ကျော်နဲ့ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ကိုတယ်လီဖုန်းဆက်ပြောခဲ့ပါတယ်။မြန်မာနိုင်ငံမှာအရဖက်ကဦးဆောင်တဲ့အစိုးရတရက်ထံဒီမိုကရေစီနီးကြအာဏာလွှဲပြောင်းပေးတဲ့တမိုင်းဝင်ဖြစ်ရတဲ့အကုံယူကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြံသစ္စာကြီးဆိုခဲ့တဲ့သမ္မတတိဦးထင်ကျော်ကိုလည်းကြီးကျူးလိုတဲ့အကြောင်းသမ္မတဥပမာကိုတိုင်ဗိုလ်ထူးနေကတယ်လီဖုန်းဆက်ပြောကြခဲ့တယ်လို့အမေရိကန်သမ္မတအင်ဂျီရောရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ငြိမ်းချမ်းစွာအာဏာလွှဲပြောင်းနိုင်မှုနဲ့အမျိုးသားပြည်နယ်တင်မြေရေးရှေ့တိုးဆောင်ရွက်နိုင်မှုနှစ်ပေါင်းများစွာတဆိုင်မမတ်လှုပ်ဆောင်ခဲ့တဲ့ဒေါက်တာဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေအတွက်ဂုဏ်ယူကြောင်းလဲသမ္မတဥပမာကပြောသလိုအားလုံးပူပြီးပါဝင်နိုင်မဲ့ငြိမ်းချမ်းပြီးတရားဝါပြောတဲ့အနာဂတ်ကိုပိုင်ဆိုင်နိုင်အောင်မြန်မာပြည်သူတွေနဲ့အစိုးရကိုအမေရိကန်ကဆက်ပြီးကူညီမယ်လို့လည်းကတိပြုပြောကြပါတယ်။မကြခင်ကြားရောက်တော့မယ့်အတားတကြံပွဲတော်နဲ့နှစ်သစ်ကူအခါသမယမတိုင်ခင်သမရဥထင်ကျော်နဲ့မြန်မာပြည်သူလူထုအတွက်သမရဥဘာမာကစုမွန်ကောင်းတောင်းလိုက်ကြောင်းလဲအင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းကလည်းအီဘီလာ9ရက်အင်္ဂါနေ့ကသမရဥထင်ကျော်ကိုတယ်လီဖုန်းဆက်ပြီးနှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမဆုံးအကြက်သားသမရတူအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့အပေါ်ကြိုးဆိုကြောင်းနဲ့မြန်မာနိုင်ငံကိုကုလသမဂ္ဂကဆက်ပြီးတော့ပံ့ပိုးကူညီသွားမယ်ကြောင်းပြောကြားခဲ့ပါတယ်။
ဗီယက်နမ်နိုင်ငံမှာဝန်ကြီးချုပ်တစ်ကိုရွေးချယ်လိုက်ပါပြီ။နိုင်ငံရဲ့ရုပ်ပြလွှတ်တော်ကငွင်းစွမ်ဖုကိုဒီကနေ့မှပဲရွေးချယ်လိုက်တာဖြစ်ပါတယ်။သူဟာဇန်နဝါရီလကကျင်းပတဲ့ကွန်မြူနတီပါတီညီလာခံမှာရွေးချယ်ခံထားရတဲ့တဦးတည်းသောကိုယ်စားလှယ်လောင်းဖြစ်တာကြောင့်အခုလွှတ်တော်ရဲ့အတည်ပြုချက်ကငိုကြဲကသတ်မှတ်ထားပြီးသားလည်းဖြစ်ပါတယ်
။ Trước cờ đỏ sao vàng thiêng liêng của Tổ quốc. Trước quốc hội.
ဆိုရှယ်လစ်သမ္မတဗီယက်နမ်နိုင်ငံတော်အပေါ်မှာပြည်သူလူထုနဲ့အခြေခံဥပဒေကိုအပြည့်အဝသစ္စာရှိပါမယ်လို့နိုင်ငံတော်အလံရဲ့ရှေ့မှောက်လွှတ်တော်ရဲ့ရှေ့မှောက်ဗီယက်နမ်ပြည်သူတွေရဲ့ရှေ့မှောက်မှာကျွန်တော်ချမ်းသစ္စာချိန်ဆိုပါတယ်ပါတီအစိုးရနဲ့ပြည်သူတွေကပေးအပ်ထားတဲ့တာဝန်တွေကိုအကောင်းဆုံးထမ်းဆောင်ဖို့ကျွန်တော်ကတိပြုပါတယ်လို့ဝန်ကြီးချုပ်တစ်ကပြောဆိုသွားတာဖြစ်ပါတယ်ဆယ်စုနှစ်တခုကြာတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ငွေရင်တန်တန်း နှုတ်ထွက်သွားပြီးတဲ့နောက်ဒုဝန်ကြီးဟောင်းလဲဖြစ်တဲ့အသက်62နှစ်အရွယ်ငွင်းစွမ်ဖူးကိုရွေးချယ်လိုက်ကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဒန်းဟာဗီယက်နမ်နိုင်ငံရဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ခဲ့တဲ့စီးပွားရေးပြန်လည်ပြုပြင်တည်ဆောက်ရေးဥပဒေပြဋ္ဌာန်းချက်တွေကိုချမှတ်သွားခဲ့တယ်လို့တောင်တရုတ်ပင်လယ်တွင်အငင်းပွားနေတဲ့ရေပိုင်တဲ့ကိစ္စနဲ့ပတ်သက်လို့လည်းတရုတ်နိုင်ငံကိုပြင်းပြင်းထန်ထန်ဆန့်ကျင်ပြောဆိုသွားခဲ့ရုံသာမကအမေရိကန်နိုင်ငံနဲ့ဆက်ဆံရေးအကောင်အောင်လဲလှုပ်ဆောင်သွားခဲ့ပါတယ်။
မလေးရှားနိုင်ငံပိုင်းအကြက်တဲတွေ့နေတဲ့ရင်းနှီးမြှုပ်နှံမှုကော်မတီရဲ့အကြီးအကဲဟောင်းကိုဘာနာငွေကြေးပန်းဆိုင်ရာစီမံခန့်ခွဲမှုလွဲချော်တယ်ဆိုတဲ့စွဲချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးရှားလွှတ်တော်ကော်မတီတစ်ခုကတောင်းဆိုနေပါတယ်။ One Malaysia ဖွံ့ဖြိုးတိုးတက်ရေး Barhat OneMDB လို့ခေါ်တဲ့အစိုးရပိုင်းရင်းနှီးမြှုပ်နှံမှုကော်မတီဟာ2009ခုနှစ်ကနေ2013ခုနှစ်တွင်ရှုပ်ထွေးတဲ့ပြည်ပငွေကြေးအလွှဲပြောင်းတွေကြောင့်ဒေါ်လာ12ဘီလီယံအထိအရှုံးပေါ်ခဲ့တာကိုမလေးရှားလွှတ်တော်အခွန်နဲ့အသုံးစရိတ်ဆိုင်ရာကော်မတီ PAC ကဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ106မျက်နှာပါအစီအစဉ်ကစားမှာဖော်ပြထားပါတယ် 1MDB ကုမ္ပဏီရဲ့စီမံခန့်ခွဲမှုဆိုင်ရာလုပ်ကိုင်ပုံတွေမှာလွှတ်တော်ကော်မတီရဲ့အဆိုအဖြစ်ချုပ်ချယ်ကန့်သတ်တာတွေနဲ့စံနှုန်းသတ်မှတ်ချက်ကိုမပြည့်မီတာတွေအတွက်အမှုဆောင်ရာရှိချုပ်ဟောင်းရှာရူအာဇရာအီဘရာဟင်ဟာမီကတာဝန်ယူသင့်တယ်လို့လွှတ်တော်ကော်မတီကပြောပါတယ်ဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ဥက္ကဋ္ဌလုပ်နေတဲ့ 1MDB အကြံပေးအဖွဲ့ကိုဖျက်သိမ်းဖို့လဲ PAC ကတောင်းဆိုပါတယ်လွှတ်တော်ကော်မတီရဲ့အစီအစဉ်ကစားထွက်လာပြီးနိုင်ပိုင်းအတွင်းမှာပဲ 1MDB ရဲ့ညွှန်ကြားမှုဘုတ်အဖွဲ့ဝင်အားလုံးကတစုတစည်းနဲ့နှုတ်ထွက်ကြမယ်ကြောင်းဗန္ဓာရေးဌာနကိုအကြောင်းကြားပါတယ်။ PAC ကအကြံပေးထားတဲ့အတိုင်းနောက်ဆက်တွဲစုံစမ်းစစ်ဆေးမှုတွေကိုလုပ်နိုင်ဖို့ရည်ရွယ်ပြီးနှုတ်ထွက်ပေးဖို့ဆုံးဖြတ်ကြတာပါလို့ဘုတ်အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ Islamic အစွန်ရောက် IS အဖွဲ့နဲ့ယူကရိန်းနိုင်ငံတွင်ရန်လိုတဲ့လုပ်ရက်တွေအတွက်တာဝန်ရှိတဲ့ကိုကိုကိုယုံကြည်မှုလွန်ကဲနေတဲ့ရုရှားတို့ကိုအရှိန်မြင့်တုံ့ပြန်လှုပ်ဆောင်ဖို့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးကပြင်ဆင်နေပါတယ်။ခိုင်မာအားကောင်းတဲ့နေတိုးအဖွဲ့ဟာအနာဂတ်အတွက်လုံခြုံရေးဖြစ်တယ်လို့နေတိုးအဖွဲ့အတွင်းရေးမှူးချုပ်ယွန်းစတိုတန်ဘတ်ကဝါရှင်တန်မှာပြုလုပ်တဲ့အတ္တလန္တိတ်ကောင်စီဆွေးနွေးပွဲတစ်ခုမှာပြောဆိုသွားပါတယ်
။ NATO is not seeking a confrontation with Russia.We will avoid
ဒီတို့ဖွင့်နေတဲ့ရုရှားနဲ့ထိတိုက်တွေ့အောင်လုပ်မှာမဟုတ်ပါဘူးစီးရဲခစ်တဲ့ဖြစ်လာမဲ့အရေးကိုရှောင်ရှားမှာပါတကယ်တမ်းကျွန်တော်တို့စူးစမ်းနေတာကရုရှားနဲ့ပုံပြီးပူးပေါင်းဆောင်ရွက်မှုရှိတဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးဖြစ်ပါတယ်လို့နေတို့ဖွင့်ရဲ့အတွင်းရေးမှူးချုပ်ကပြောဆိုသွားတာဖြစ်ပါတယ
်တရားမဝင်ရွှေပြောင်းဒုက္ခသည်တွေကိုပြန်ပို့ပြီးဆီးရီးယားဒုက္ခသည်တွေကိုလက်ခံမဲ့အစီအစဉ်ကိုပြန်ချိန်ညှိဖို့ဥရောပသမဂ္ဂ EU အနေနဲ့စူးစမ်းနေရတာနဲ့အမျှဂရိနိုင်ငံ Piraeus စစ်ကမ်းကဒုက္ခသည်စခန်းမှာရှိနေသူတွေအကြားတင်းမာမှုတွေတိုးလာနေပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ညင်ညာပေးသွားတာပါ။အခုလွှင့်နေတဲ့ Radio ထုတ်လွှင့်အစီအစဉ်ကို Internet ဆာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ Website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုနိုင်ငံရေးအကျဉ်းသားတွေအတွက်အစိုးရသေးရဲ့လွှင့်ငင်းချမ်းသာခွင့်ပေးနိုင်ခြေကိုကြည့်ကြရအောင်ပါ။နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဟာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့လက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးလွတ်မြောက်နိုင်မဲ့နည်းလမ်းတွေကိုလည်းကျင့်သုံးသွားမယ်လို့ပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကဒီကနေ့ဧပြီလ9ရက်နေ့မှာထုတ်ပြန်တဲ့ပထမဆုံးကြေညာချက်မှာအခုလိုဖော်ပြခဲ့တာဖြစ်ပါတယ်။ဒီကြေညာချက်အပေါ်မှာနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကလည်းကြိုဆိုထားပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲလွှတ်တော်ကနေအတီးပြုတ်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမဆုံးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံရဲ့ကြေညာချက်အမှတ်2016မှာတော့နိုင်ငံရေးကျင်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေရဲ့လွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်နိုင်ငံတော်သမ္မတကပြည်ထောင်ကြားခံနေရသူတွေကိုလွန်ငင်းခွင့်ပေးနိုင်တာနဲ့ပတ်သက်ပြီးNLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရှင်းနေဦးညံဝင်းကအခုလိုပြောပါတယ်
။လူငယ်ချင်းကဝင်းကဖွဲ့ချုပ်ကြီးကဥတွေကရတဲ့လူငယ်ချင်းကဝင်း။နောက်ရသုချစ်တို့၄၀၀အရာရတဲ့လူငယ်ချင်းကဝင်း။ဒါဒီနှစ်ခုကတိုက်တာကိုရှင်းသုံးပါ
။နိုင်ငံရေးနဲ့ပတ်သက်ပြီးပြည်ထောင်ကြားခံနေရသူတွေနဲ့အမှုရဆိုင်နေရသူတွေကိုသမရကလူငယ်ခွင့်ပေးနိုင်မဲ့ဥပဒေအချက်၃ချက်ကိုဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကြေညာချက်မှာဖော်ပြထားတဲ့ပြည်ထောင်လုံခြုံရေးခွင့်ပေးနိုင်တဲ့ဥပဒေနဲ့ပတ်သက်ပြီး NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဦးကိုနီကအခုလိုရှင်းပြပါရယ
်အပြစ်ဒဏ်ချက်ခံရပြီးသားအသင်းတစ်ဖက်တစုကိုလုံခြုံချမ်းသာခွင့်ပေးခြင်းရယ်ပြည်မှုအချင်းဥပဒေပုံမှန်204ကကြီးရယ်ပြည်မှုဆိုင်ရာကျေးဇူးဥပဒေပုံမှန်401ရယ်အဲ့ဒီနှစ်ခုနဲ့သမ္မတကစုပ်ပေးလို့ရတယ်ကာလုံရဲ့ထောက်ခံချက်မလိုဘူး204ကကြီးရယ်အထွေလုံခြုံချမ်းသာခွင့်ဆိုတဲ့အဓိပ္ပာယ်ကပြည်ထောင်ချက်ခံရတဲ့ အကျဉ်းသားအားလုံးအကျုံးဝင်သွားတယ်ဆိုတာလူပြတ်ကောင်းမဒိန်ကောင်းဓမြကောင်းဆွတ်လိုက်လို့ရှိရင်အပြင်မှာအန်ဒီရဲ့ပေးနိုင်တဲ့ပုံကိုယ်တွေအဲ့ဒီလူတွေပါအကျုံးဝင်တယ်အထွေထွေကြတော့စစ်စစ်ဆဲမှုတွေပါအကျုံးဝင်မယ်အဲ့ဒါကြောင့်အထွေထွေကြတော့ကလုံခြုံရေးနဲ့ပတ်သက်တဲ့အတွက်ကာလုံရဲ့ထောက်ခံချက်ရမှသမရကလူငင်းချမ်းသာကိုပေးလို့ရတယ်အဲ့တော့အခုပေးမှာကကျောင်းသားတွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးလှုပ်ရှားတဲ့သူတွေကိုပေးမယ်ဆိုရင်ပြည်မဆရာဦးရဲ့ပုံမှန်204ကကြီးရဲ့ပြည်မဆရာကျင်ထုတ်ပြပုံမှန်401ရဲ့ဒီခုအသုံးပြီးတော့တမရကသူ့သဘောနဲ့သူ့ကာလုံထောက်ခံချက်မလိုဘဲနဲ့လွှတ်ပေးနိုင်တယ်ထောင်ချပြီးသားလို့ဆိုလွှတ်ပေးတယ်အဲတချို့ကအမှုစစ်ဆေးတယ်ဥမာလက်ဗရန်ဆိုတာမပြီးသေးဘူးအဲ့တော့အဲ့ဒီကလေးတွေအဲ့ဒီဝင်းရတဲ့သူတွေကြတော့စစ်ဆေးတဲ့ကိစ္စဖြစ်တဲ့အတွက်ရှေ့တိကျုံရုံးရဲ့အမိန့်နဲ့အဲ့ဒီအမှုတွေအားလုံးကိုတရားရုံးကနေပြန်ရုပ်သိမ်းလို့ရတယ်ကျောင်းသားတွေကဘယ်သူမှမထိခိုက်ဘူးဘယ်သူမှမဖြစ်စေတာမရှိတဲ့အတွက်ဒါမျိုးတွေကိုရုပ်သိမ်းမယ်ဆိုရင်တရားရုံးကအလွယ်တကူခွင့်ပြုပါပါတယုံလိုအစိုးရကဒီအမှုကိုရုပ်သိမ်းပါတယ်ဆိုတော့ရှောက်လာတရားရုံးကိုတင်လိုက်တာ ਨੇ တရားသူကြီးကဒါကိုစဉ်းစားပြီးရုပ်သိမ်းခွင့်ပေးလိုက်လို့ရှိရင်အဲ့ဒီအမှုကချက်ချင်းပြီးသွားရော
အဲ့တော့ဒီကာလုံဘက်ကရောဒီចောင်းသားတွေကဒီစူးစူးပူပူလောက်တယ်ဘာညာဆိုပြီးတော့ဒီကန့်ကွက်တာမျိုးရောမဖြစ်လာနိုင်ဘူးလား
လုံးဝကန့်ကွက်ပိုင်ခွင့်မရှိဘူးနိုင်ငံတော်သမ္မတကိုအာဏာပေးထားတာနိုင်ငံတော်သမ္မတဒီနိုင်ငံတော်ရဲ့အကြီးအကဲနိုင်ငံတော်ရဲ့အဓိကပုဂ္ဂိုလ်ထွတ်အထိပ်ပုဂ္ဂိုလ်အစိုးရအဖွဲ့ရဲ့အကြီးအကဲကာလုံဆိုတာနိုင်ငံတော်သမ္မတကိုအကြံပေးဖို့ဖွဲ့ထားတဲ့နိုင်ငံတော်ရဲ့အောက်ကအဖွဲ့
ဒါပြင်လက်ရှိဖမ်းဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေအပါအဝင်တက်ကြွလှုပ်ရှားသူတွေအများဆုံးလွတ်မြောက်လာနိုင်ဖို့အတွက်ဒီကြေညာချက်မှာဖော်ပြထားတဲ့အပိုက်၁အပိုက်ခွဲကကြီးနဲ့ကားငယ်တို့ကိုအသုံးပြုသွားမယ်လို့လည်းဖော်ပြထားပါတယ်နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ရုံးကနေထုတ်ပြန်လိုက်တဲ့ဒီကြေညာချက်အပေါ်မှာတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်တွင်ရင်မူဥပိုလ်ကြီးကကြိုဆိုတယ်လို့ပြောပါတယ်
ဒီကျညာချက်ပေါ်မှာတော့ကျွန်တော်တို့အကျဉ်းမထောက်တင်ပါတယ်ဒါကဖြစ်လဲဖြစ်တဲ့ကိစ္စပါဟိုဒါကဟိုအင်မတန်ကိုအရေးကြီးပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒရဲကူမှာကဒီနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတကြွလှုပ်ရှားတဲ့သူတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့အဖန်ခံရတဲ့သူတွေလွတ်မြောက်ရေးရဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်ဆိုတဲ့ပေါ်ကဒါရက်သားအစိုးရဖြစ်တယ်ဒီမိုကရေစီအစိုးရဖြစ်တယ်ဆိုတော့ပြလိုက်တာပါအခုလိုလေဆိုတော့တောင်ဆက်စုကြီးပြောခဲ့ဥပါရီဒီမိုကရေစီနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတော့မရှိအောင်ဆိုတဲ့ဟာကိုဆိုတာပါတယ်ဒီဟာကိုအကောင့်နဲ့ပေါ်ဖို့ကြိုးစားတဲ့လုပ်ငန်းတွေတည်းဖြစ်တဲ့အတွက်ကျွန်တော်တို့ကျေးဇူးတင်ပါတယ
်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်ရင်းအရတော့လက်ရှိမှာပြည်တံကြခံနေရတဲ့နိုင်ငံရေးအကျဉ်းသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံတဲ့အမှုရင်ဆိုင်နေရသူ298ဦးရှိတယ်လို့ဥပိုလ်ကြီးကပြောပါတယ်ခင်ဗျာ
ဒေါ်စန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။လွှတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနတစ်ခုကိုပါတွဲကင်ထားတဲ့ဒေါ်စန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီးဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဥတီစေမှာလား။စိုးသွားမှာတွေကရှိနိုင်သလား။စားတဲ့ကောင်းကျိုးဆုပ်ပြက်လားလာတွေကိုအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ
တရားလေလံဆွေးနွေးခန်းအစည်းအဝေးကိုအင်္ဂါနေ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကနေဒါနိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်ကိုအလှည့်ပေးပါအောင်မယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဆွေးရတဲ့လာရောက်တွေ့ဆုံတဲ့ကနေဒါနိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာကူညီဖို့ဂရုပေးပြောကြားသွားပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးရဲ့ကန့်လန့်ချက်ကိုတော့မြန်မာအစိုးရတည်ရဲ့ထိတ်တန့်ခေါင်းဆောင်တွေကလည်းကြိုဆိုခဲ့ကြပါတယ်။ကနေဒါမြန်မာနှစ်နိုင်ငံဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရတွေကိုနိုင်ငံကတန်တမာနေလာရောက်တွေ့ဆုံနေတဲ့အထက်မှာအခုနောက်ဆုံးကနေဒါနိုင်ငံကနိုင်ငံသားရေးဝန်ကြီးစတီဖန်ဒန်ယွန်ရရှိလာတာဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာဆက်စုနှစ်ပေါင်းများစွာစစ်တပ်ရဲ့အုပ်စိုးမှုကနေအယက်သားအုပ်ချုပ်ရေးကိုပြောင်းလဲနိုင်ခဲ့တဲ့အပေါ်ချီးကျူးစကားပြောကြားသွားခဲ့တာ
ပါ။ Myanmar needs to succeed. It's important for your country, it's important for the world.And also because in being a partner in your country we will learn
မြန်မာနိုင်ငံအနေနဲ့အောင်မြင်မှုရဖို့လိုပါတယ်မြန်မာနိုင်ငံအတွက်အရေးကြီးသလိုကမ္ဘာကြီးအတွက်လည်းအရေးကြီးပါတယ်ဒါဟာလည်းမိတ်ဖက်နိုင်ငံတစ်ခုဖြစ်နေကျွန်တော်တို့သင်ယူစရာတွေရှိပါလိမ့်မယ်
ဒီလိုထူးခြားလာတဲ့ဖြတ်သန်းမှုကနေတင်ယူနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုပါဒါဟာခက်ခဲပါလိမ့်မယ်ဒီမိုကရေစီခိုင်မာအောင်တည်ဆောက်ရတာဟာအမြဲလိုလိုခက်ခဲလေးရှိပါတယ်အလွယ်ဆုံးလမ်းမဟုတ်ပေမဲ့လည်းဖြတ်ကိုဖြတ်သန်းရမယ်လမ်းပါ
ဒီကနေ့နေပြည်တော်မှာဒေါံဆက်စုကြည်နဲ့တည်ဆင်တွေ့ဆုံရမှာတော့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်မြှင့်ရေးပြည်တွင်းငင်းချင်ရေးလူနေမှုစင်တယ်မြန်မာရေးစတဲ့ကိစ္စရပ်တွေကိုအစိုးရတကဦးစားပေးဆောင်ရမယ့်အစီအစဉ်တွေနဲ့ပတ်သက်လို့အချိန်တော်ကြာပြောဆိုဆွေးနွေးပြခဲ့တဲ့အကြောင်းလေးကနေဒါနိုင်ငံခြားရေးဝန်ကြီးဌာနကတင်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံခြားရေးဝန်ကြီးဒေါံဆက်စုကြည်ကတော့ကနေဒါနိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ကမ်းလှမ်းခဲ့တဲ့အပေါ်ကနေဒါနိုင်ငံခြားရေးဝန်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကြိုဆိုလိုက်တာပါ
I think particularly Canada is anxious to help us in the peace process and this is the kind of assistance that we very much welcome.
အထူးသဖြင့်ကနေဒါနိုင်ငံအနေနဲ့ငင်းကြေးရေးလုပ်ငန်းစဉ်မှာကူညီဖို့စိတ်အားထက်သန်နေတယ်လို့ထင်ပါတယ်။ဒီလိုကူညီမျိုးကိုကျမတို့နိုင်ငံကလည်းဝမ်းပန်းသာကြိုးစားပါတယ်။ဘသူကွဲပြားမှုတွေကနေညီညွတ်မှုကိုတည်ဆောက်နိုင်မဲ့တိုင်းပြည်တစ်ခုဖြစ်အောင်ကျမတို့ကြိုးပမ်းရမှာကျမတို့ရဲ့မိတ်ဆွေတွေဝိုင်းပြီးအကူအညီပေးသမျှကိုလည်းကျမတို့ကျေးဇူးတင်ကြောင်းပြောကြားလိုပါတယ်။
ကနေဒါနိုင်ငံခြားရေးဝန်ကြီးရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာစိုးရထိတ်တန့်ခေါင်းဆောင်တွေအပြင်လွတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှုရှိသလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံမှုစီစဉ်ထားပါတယ်။လူခွင့်ရင်းနဲ့နိုင်ငံရေးအခြေအနေတွေတိုးတက်မှုမရှိဘူးဆိုပြီးမြန်မာစစ်စိုးရရဲ့လက်ထက်မှာပိတ်ဆို့တံခတ်မှုတွေချမှတ်ထားတဲ့အနောက်နိုင်ငံတွေထဲမှာတခုပါဝင်ဖြစ်ခဲ့တဲ့ကနေဒါနိုင်ငံဟာမြန်မာနိုင်ငံမှာပြောင်းလဲတွေထွက်ပေါ်လာတဲ့မကြသေးခင်နှစ်တွေကဆက်လို့အရေးယူထားတာတွေကိုရှော့ပေါ်ပေးခဲ့တာပါမြန်မာနိုင်ငံပေါ်စီးပွားရေးရပြည်ထောင်ခန့်အရေးယူတဲ့ဥပဒေတရားကို2008ခုနှစ်ကတည်းကချမှတ်ထားခဲ့တဲ့ကနေဒါနိုင်ငံကတန်ခတ်မှုအများစုကိုဖယ်ရှားပေးခဲ့ရမှာအခုနောက်ဆုံးလက်နက်တင်ဖို့ရောင်းချမှုတွေနဲ့တားမြစ်ထားတဲ့မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်တချို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစီးပွားရေးရအဆက်ဆက်နေမလို့ဖို့ကန့်သတ်တာတွေကိုသာဆက်လက်ထားရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်အခုတာချီလေးမြို့မှာမူရစ်စေဝတိုက်ဖြတ်ရေးလုပ်ငန်းစဉ်အကြောင်းကိုလည်းပြောပြပေးပါဦးမယ်။ရှမ်းပြည်နယ်တာချီလေးမြို့မှာမူရစ်စိတ်ကြွဆေးထုတ်ရမှာ3နဲ့ကဖိန်ကီလိုဂရမ်4500နီးပါးကိုမူရစ်စေဝတာစီနှိမ်နေတပ်ဖွဲ့နဲ့စစ်ဖြူဟာအဖွဲ့တို့ရဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေဟာအေဗီလ5ရက်နေ့မှာဖမ်းဆီးမိခဲ့ပါတယ်။ဒီကဖိန်တွေဟာဗီယက်နမ်နိုင်ငံကဖြစ်ဖို့များတယ်လို့ဆိုပြီးတချီလိတ်မျိုးတွေကိုတော့မဲခေါင်မြေကြောင်ကတစင်လာအုပ်ကိုဖျက်ပြီးတော့ဝင်လာတယ်လို့ယူဆရတဲ့အကြောင်းရဲရရှိတူက VOA ကိုပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မှတ်အေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင
်မြန်မာကျပ်ငွေသိန်းပေါင်း 3520 တန်ဖိုးရှိတဲ့စိတ်ကြွစီထုတ်လို့ရမှာ80ရာခိုင်နှုန်းပါဝင်တဲ့ကပင်းလုံးခေါ်တဲ့မူရစ်ဆေးတွေကိုတာချီလိတ်မျိုးနယ်တွင်းကစစ်ဆေးရေးဂိတ်တွေကိုကျော်လွန်ပြီးဖမ်းဆီးရမိခဲ့တာဖြစ်ကြောင်းမူရစ်ဆေးဝါတားဆီးနေနေရဲတပ်ဖွဲ့တပ်ဖွဲ့စု30တာချီလိတ်ကရဲအုပ်အောင်ကျော်စိုးကအခုလိုရှင်းပြပါတယ်
။ဆင်းပြီပေါ့နော်။လင်းဆောင်လာတဲ့ဆိုတဲ့သတင်းရလို့တာချီလိတ်မျိုးဆက်ဆောက်ဖို့ကြီးသွား။စမ်းစမ်းမှပြစ်ပြီးတော့ရှာဖို့လိုက်တဲ့အခါမှာပရမတ်ဒီမှာပေါ့နော်။အင်ဂျင်2ယောက်နဲ့ကပင်း2150ကီလိုပေါ့နော်။စမ်းတဒီကတော့အဲ့ဒီဝီလူကြီးသွားမှာပေါ့နော်။ကပင်း2150နဲ့ပြန်ဆန်ထိုးမိတယ်ပေါ့နော်။ဒါပေမဲ့မဲခေါ်မေးစတန်နဗီယာနီတော့နတ်ကြီးတော့ဆိုတဲ့နေရာနဲ့ပါရာဒိုက်ရှားရီယာနီတော့အဲ့ဒီတန်ကားရင်းနဲ့ပယ်လာတဲ့အချိန်မှာစစ်စည်းခီးတွေကိုဆွေးဆောင်ပြီးတော့ပယ်လာလို့တရင်ရလို့လို့ Facebook ဖတ်လို့ခါရီမိတယ်ပေါ့နော်စုစုပေါင်းပယ်ရတော့400ကီလိုပြည့်စုံပိန်ပေါင်း3520ပေါ့နော်ဒီစစ်ရစီလွတ်တဲ့နေရာကခေးရကျွန်တော်တို့80ရာခိုင်နှုန်းပါတာပေါ့နော်အဲ့တော့ဒီခေး400ကီလိုကိုဖမ်းဆီးလိုက်တဲ့အတွက်ဒီခေးတွေကိုစစ်ရစီထုတ်လို့မဆိုရင်စစ်ရစီကောင်း54တန်းကျော်တော့ထုတ်လို့ရတယ်နော်အဲ့လိုထုတ်လို့ဖို့တော့ကျွန်တော်တို့သာသီးပြီးသားဖြစ်သွားတယ်နော
်ကဖင်းတဲဆောင်ရလမ်းကြောင်းကတော့လာအိုနယ်ဇက်ကဖြစ်ပြီးကဖင်းတွေကတော့အိနီနာချင်းနိုင်ငံဖြစ်တဲ့ဗီယက်နမ်နိုင်ငံဘက်ကနေတဲဆောင်လာတာလို့ယူဆရကြောင်းနဲ့မဲခေါင်မြဝမ်းတလျှောက်နိုင်ငံတွေကမူရစ်ဆေးဝါးနဲ့ပတ်သက်လို့အဖမ်းဆီးတွေကိုတင်းတင်းကြပ်ကြပ်ဖမ်းဆီးလာတာတွေလုပ်လာတဲ့အတွက်လမ်းကြောင်းပြောင်းပြီးတော့ဝင်လာတာတွေရှိလာတယ်လို့လည်းဆက်ပြောပြပါတယ
်တော့ဆက်ဆောင်မှာတော့ဇန်နဝါရီလထဲမှာတော့လမ်းကမ်းကြီးမှာအဲ့လိုကဖင်းတွေကျလို့ကီလိုကို400တဲ့ကီလို600ကျော်တော့လို့ဇန်နဝါရီလထဲမှာလည်းကျလို့ဖမ်းနေတာဟုတ်တဲ့ခါကျတော့အဲ့မှာကကျတော့စစ်စေးကြီးကတလန်းလေးဆိုတော့သူကချော်သွားလို့ရတယ်ကျတော့အဲ့ဒီမှာမိတာပေါ့ပြီးတဲ့ခါကျတော့ဒီဘက်လမ်းကြောင်းလေးကိုကြောင်းလဲပယ်တာပေါ့2015မှာတော့ကျတော့နှစ်လပိုင်းမှာကျတော့ကဖင်းကီလိုပေါ့နော်850ကီလိုပေါ့ကန်အပြစ်ပေါ်တော့ချစ်တန်ကျော်ပေါ့နော်ကျတော့သူဖမ်းပြီးရမိကြတယ်ပေါ့
ကဖင်းတွေကိုမကြခဏဖမ်းဆီးမိခဲ့ပြီးမူရစ်စေဝါရောင်းဝယ်ကုန်ကူးသူတွေဟာကဖင်းတွေကိုမြန်မာနိုင်ငံထဲကိုတင်သွင်းခဲ့ပြီးတဲ့နောက်စိတ်ကြွစီထုတ်လုပ်ဖို့အတွက်ရည်ရွယ်ခဲ့ကြတယ်လို့လည်းဆိုပါတယ်ကားနှစ်စီးနဲ့အတူလူ3ဦးကိုဖမ်းဆီးမိခဲ့ပြီးသူတို့ကိုတော့တာချီလိတ်ခရိုင် ဝမ်ပုံမြို့နယ်ရဲစခန်းမှာမူးစိတ်ပုံမှဆန်ငါးမြင်းဆောင်ဆက်ချောက်ခါခွေအရအမှုဖွင့်အရေးယူဆောင်ရွက်ထားတယ်လို့လဲဆိုပါတယ်။ရှမ်းပြည်နယ်တာချီလေးမြို့ဘက်မှာတော့ပြီးခဲ့တဲ့နှစ်ကလည်းဒီထက်နှစ်ဆလောက်များတဲ့ကစင်းတွေကိုဖမ်းဆီးခဲ့ပူပါတယ်။ဒါအပြင်စိတ်ကြွဆေးပြားတွေကိုလည်းမကြာခဏဆိုသလိုဖမ်းဆီးရမိနေတာပါ။နိုင်ငံတကာမူးယစ်စေဝါတိုက်ဖြတ်မှုအခြေအနေနဲ့ပတ မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူရစ်ဆေးဝါးကိုထိထိရောက်ရောက်တိုက်ချက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူရစ်ဆေးဝါးတိုက်ချက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစ်ဆေးဝါးတိုက်ချက်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားထားတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစ်ဆေးဝါးတိုက်ချက်ရေးမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားသလိုဒီနှစ်ပိုင်းတွေအတွင်းမှာလည်းစိတ်ကြွဆေးပြားအများအပြားကိုလည်းမြန်မာအာဏာပိုင်တွေဘက်ကဖမ်းဆီးတာတွေလည်းရှိနေပါတယ်ရှင
်။မယေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုကျမတို့အတန်းထွက်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOE အစီအစဉ်တွေကို VOE Internet ဆာမျက်နှာမှာရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်တယ်လို့ပြန်လည်ထုတ်လွှင့်ချိန်ကိုလည်းအစီအစဉ်တွေကိုလည်းအချိန်မရွေးနားဆင်နိုင်ပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့ကျန်းမာရေးမြန်မာရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်ကြာတာပရင်းနေညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်ညနေဘက်အစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်
အင်္ဂါနေ့ကဝစ္စကွန်ဆင်ပြည်နယ်မှာလုပ်တဲ့ primary ပနာမရွေးချယ်ပွဲမှာ Donald Trump ဟာ Ted Cruz ကိုအကြီးအကျယ်ရှုံးသွားပေမဲ့အားရောတဲ့ပုံမရှိဘဲမနေ့က New York မြို့မှာမဲဆွယ်စည်းရုံးဟုတ်ပြောပါတယ်။ New York ဟာ Trump ရဲ့ဇာတိပြည်နယ်ဖြစ်ပြီး April 19ရက်နေ့အဲဒီမှာလုံမဲ့ရေးပါတဲ့ primary ပနာမရွေးချယ်ပွဲမတိုင်ခင်ကောက်ယူတဲ့လူလူစစ်တပ်မှာတော့ Trump က Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ထက်အသာစီးရနေတာကိုတွေ့ရပါတယ်။ကမ္ဘာတစ်လောကဩဇာကြီးသူတွေထင်ရှားကျော်ကြားသူတွေနဲ့နိုင်ငံရေးသမားတွေအများအပြားရဲ့လျှို့ဝှက်ပြပယင်းနှိမ့်ညွှန်မှုတွေကိုဖွင့်ချလိုက်တဲ့ Panama Papers ပနာမားအစီရင်ခံစာအရှုပ်တော်ပုံကြီးပေါ်ပေါလာနေတဲ့အချိန်တွင်ပနာမားနိုင်ငံရဲ့ငွေကြေးဆိုင်ရာလုပ်ကိုင်မှုတွေကိုပြန်ပြီးသုံးသပ်ဖို့အတွက်အစိုးရကလွတ်လပ်တဲ့ကော်မရှင်တစ်ခုဖွဲ့စည်းမယ်လို့သမ္မတ Juan Carlos Varela ကပြောဆိုလိုက်ပါတယ်။နိုင်ငံရဲ့လက်ရှိလုပ်ကိုင်မှုတွေကိုလိလာသုံးသပ်ပြီးဗန်ဒါရီနဲ့တရားဥပဒေရေးရာစနစ်အတွင်းပွင့်လင်းမြင့်တောင်မှုခိုင်မာစေရေးလှုပ်ဆောင်ရမယ့်ကိစ္စတွေကိုအစိုးပြုတင်ပြမယ်ကော်မရှင်မှာပြည်ရင်းပြပကြွမ်းကျင်သူတွေပါဝင်မယ်လို့သမရဗော်ရလာကဗိုလ်ဒူးနဲ့ရုံးမြင့်တန်ကြားကနေထုတ်ပြန်တဲ့ကြေညာချက်မှာပြောသွားပါတယ်။ချင်းကနေတဆင်ဖြစ်တဲ့ဇီကာဗိုင်းရပ်စ်ပြန့်ပွားတာကိုဒါစီဖို့အတွက်အီဘိုလာရောဂါပိုးတိုက်ဖျက်ရေးအတွက်ရာထားတဲ့ရန်ပုံငွေအမေရိကန်ဒေါ်လာတန်း600နီးပါးကိုအသုံးပြုမယ်လို့သမရဥပမာအဆိုရကပြောပါတယ်။ဇီကာဗိုင်းရပ်စ်ကိုနေနှင်းဖို့ပြီးပြည့်စုံတဲ့အစီအစဉ်တစ်ခုလုပ်နိုင်ရေးအတွက်ဒေါ်လာတန်း2000နီးပါးလောက်ကိုရေးပေါ်ဖြည့်ဆွဲရန်ပုံငွေဖြစ်ချထားပေးဖို့အဆိုရကပန်ကြားထားတဲ့ပေါ်ကွန်ဂရက်လွှတ်တော်အနေနဲ့ရည်ရွယ်လို့ဆောင်ဖို့လဲအင်ဂျူတော်အကြီးတန်းတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးမြန်မာနိုင်ငံမှာအရသာအစိုးရတရက်ကိုထူထောင်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်ဘာမာကချီးကျူးဂုဏ်ပြုတဲ့အကြောင်းအီဘီလာ6ရက်နေ့ကသမ္မတသည့်ဦးထင်ကျော်နဲ့ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့ကိုတယ်လီဖုန်းဆက်ပြောပါတယ်။မြန်မာနိုင်ငံမှာအရပ်ဘကဥဆောင်တဲ့အစိုးရတရက်ထံဒီမိုကရေစီနည်းကြအာဏာလွှဲပြောင်းပေးတဲ့တမိုင်းဝင်ဖြစ်ရတဲ့ဂုဏ်ယူကြောင်းနဲ့ပြီးခဲ့တဲ့ဒီနေ့ဘက်ကကျန်းသက်စာချိန်ဆိုတဲ့သမ္မတသည့်ဦးထင်ကျော်ကိုချီးကျူးတဲ့အကြောင်းသမ္မတဥဘာမာကပြောပါတယ်ခင်ဗျာ။
ဒီကနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါရမရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွန်ယူပါရှင်။
This program has come to you from the Voice of America, Washington.